ရခိုင်ပြည်နယ်စစ်တွေကျင်းထောင်မှာအကျဉ်းသားတွေကိုထောင်ပြောင်းရွှေ့တဲ့ကိစ္စအမကျဉ်းတဲ့ရာကနေဧပြီလ20ရက်စနေနေ့ညအုပ်ပိုင်းမှာထောင်တွင်းစုကဖြစ်ပွားခဲ့ပြီးတော့ထောင်အနာပိုင်းကအခြေအနေကိုထိန်းသိမ်းနိုင်ခဲ့ပုံရတယ်လို့အကျဉ်းထောင်ရှေ့သွားရောက်လည်လာခဲ့သူတယောက်ကဗီဒီယိုကိုပြောပါတယ်။အခုတော့စစ်တွေထောင်တွင်းထောင်ပြင်မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဆက်တယ်နေနေထားတဲ့ကိုညောင်ရောင်ကအပြည့်စုံကိုပြပြပေးပါလိမ့်မယ်ရှင
်။စစ်တွေအကျဉ်းထောင်ထဲမှာစနေနေ့ည8နာရီကျော်လောက်ကစပြီးစုပ်ပမှုပြစ်ပွားခဲ့တာပါတမရရဲ့လူငင်းချမ်းသာကွင်းအရာလွတ်ပေးတဲ့အကျဉ်းသားအရေးအတွက်နေတာရခိုင်တိုင်းသားတချို့ကိုအခြားဒေသကအကျဉ်းထောင်တွေစီပြောင်းရွှေ့ဖို့စီစဉ်ခဲ့တာကိုမကျေနပ်ရာကစာပြီးထောင်တွင်းစုပ်ပမှုပြစ်ပွားရတာလို့စုပ်ပမှုဖြစ်နေချိန်စစ်တွေထောင်ရှိတွားရောက်လေ့လာခဲ့တဲ့2015ရွေးကောက်ပွဲဝင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်တဦးဖြစ်သူစစ်တွေမြို့ကန်ဦးမောင်ထွန်းလိုင်ကပြောပါတယ်
ဖြစ်တာကရှင်းနိုင်ကျော်ကဖြစ်တယ်လို့သူတို့ကရှင်းနိုင်ကျော်ကဖြစ်တယ်လို့ပြောပါတော့ကျွန်တော်တို့ရှင်းနိုင်လမ်းမှာရောက်သွားတယ်ကျွန်တော်တော့ဗာမလေးဖြစ်တာဖြစ်တာဗာမလေးမရှိဘူးဒါလည်းထောင်ဆွေးကတော့ဟောတယ်နေတော့ကြားတယ်ဝေးဝေးတော့အဲ့လိုဟောကြတယ်နော်ကျွန်တော်တို့ရင်းနှီးတဲ့လူတွေစီကတရားတော်ဒီလူငင်းချင်းတာလည်းလည်းလည်းပြတာမှာဒီကလည်းသိမပါဘူးလေနောက်ပြီးထောင်ဆွေးခံရတဲ့လူတွေကသူတို့ဥဆောင်လို့ဖြစ်တာလို့လို့တော့ပြရလေကျွန်တော်တို့မရောက်ခင်လူတွေပြောတာကတော့နည်းနည်းမိုးပေါ်ကိုဆောင်ပြီးတော့နည်းနည်းထိပ်ပြီးဖိုက်ဖောက်ပြီးတော့နည်းနည်းမိသားကိုဆင်းပြီးတော့ပေါ့နော်ကျွန်တော်အဲ့ဒီနောက်ရောက်ပြီးတော့သတိယူနေချိန်ကတော့ဘာမှပြည့်စုံတယ်မှမကြတော့ဘူးဒါဖြစ်တော့အော်နေစားအော်နေတာလေးကြားရလေ
တမရဦးဝင်းမြင့်ရဲ့မြန်မာနှစ်တည်းကလူငင်းချမ်းသာကွင်းကျင်းညာချက်အရတနင်္ဂနွေလုံးမှာလှုပ်ပေးတဲ့အကျဉ်းသားဥယျာဉ်1000လောက်ရှိပြီးအဲ့ဒီထဲမှာစစ်တွေအကျဉ်းထောင်ကနေလှုပ်ပေးတဲ့အကျဉ်းသား116ဦးရှိပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်မှာအေးအေးရခိုင်နဲ့နဲ့ကန်တပ်ဖွဲ့နဲ့အစိုးရတပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စီရီပတိပက္ခကြောင့်ပုံနှကျွန်းရတိတောင်ကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေမှာည9နာရီနေ့မနေ့9နာရီအထိညမတွင်ရအမိတ်ပုံမှန်144ကို APT ရဲ့နေ့ကပြည်နယ်လူငုံရင်းနဲ့နေဆက်ရေးရဝန်ကြီးကနေလက်မှတ်ရေးတိုးအမိန့်ထုတ်ပြန်ထားပါတယ်။အခုလိုစစ်တွေထောင်စုပူမှုကြောင့်စစ်တွေမျိုးကိုပါညမတွေ့ရအမိန့်ထုတ်ပြန်လာမှာကိုမျိုးကန်တွေစိုးရိမ်နေကြတယ်လို့စစ်တွေမျိုးကန်ဦးမောင်တွန်းနိုင်ကပြောပါတယ်
။ကျွန်တော်တို့အခုလိုအလားမှာတော့ကျွန်တော်တို့ဟိုဖက်မလေးအခုဖြစ်နေကြတယ်မျိုးပေါ်မှာလည်းလူတွေကလည်းဟိုကြီးလက်စားတော့နေရတယ်နော်။အဲ့ဒီကြတဲ့မှာအခုလိုဒီလိုတခုရှိလာကြည့်ဆိုဒီလိုဘောကလူတွေဆိုရင်ဖြစ်တာပေါ့နော်။နောက်ပြီးအဲခိုင်တင်နေရောက်ပိုင်းမှာကပါချူမထုတ်တာကျွန်တော်စစ်တီရဲ့နောက်ပြီးပေါက်တော့အဲ့ဒီကျင်းနေအဲ့ဒီဟာလေဒီလိုဖြစ်လာနေဆိုရင်ဒီလိုညမထွက်အမိထုတ်လိုက်အဲ့ဒီဟာဒီဖြစ်လာမျိုးဆိုရင်ဒီမိကြရဲ့ကျွန်တော်လူတွေကလည
်းရခိုင်ပြည်နယ်အရေးကြီးခြင်းအမှာ NLD အစိုးရရဲ့ကင်တွယ်မှုလိုအပ်ချက်တွေကြောင့်ဒေသခံရခိုင်တိုင်းရင်းသားတွေကြားမကျေနပ်မှုတွေပိုတိုးလာနေတယ်ဆိုတော့ဝေဖန်သုံးသပ်မှုတွေကလည်းထွက်ပေါ်နေတာပါစစ်တွေထောင်စုပူမှုဟာရခိုင်အရေးနဲ့ပတ်သက်တဲ့မကျေနပ်မှုတွေကိုထင်ဟစေတယ်လို့သုံးသပ်သူကအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုလက်ရှိကျွန်တော်တို့ NLD အစိုးရကဒီရခိုင်အရေးရခိုင်ပြဿနာမှာကင်တွယ်မှုကမှားနေလေလို့ကျွန်တော်မြင်တယ်ဒါဖြစ်လို့ဆိုတော့ကမ္ဘာတော်ကလည်းပြောချင်ရလိုက်တယ်အေးရခိုင်ကမ္ဘာတော်ကိုအတူတိုက်ပြင်မယ်လို့ပြောတာတော်အောင်ဆန်းစုကြည်အတိုင်းပင်ခံကိုယ်တိုင်ကသဘောတူတယ်အမိန်ပေးတယ်ဆိုတော့သဘောမျိုးနဲ့တိုက်တယ်ဆိုတော့အဲ့လာကူကမားနေပြီတကယ်ဆိုရင်ရခိုင်အရေးရခိုင်ပြဿနာဟာအေးချမ်းစွာဖြည့်ရှင်းဖို့တင့်တယ်ဆိုတော့အခုကရခိုင်အရေးဆိုတဲ့အခါမှာအခုကလူမျိုးရေးလို့ဖြစ်လာတဲ့ခါကြတော့ဒီစစ်တွေထောင်ထဲမှာအခုရောက်နေတဲ့လူတွေကလူမျိုးရေးစိတ်တတ်နဲ့လူမျိုးရေးပောက်ကွဲမှုဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ်
။စစ်တွေထောင်စုပူမှုအတွင်းအချင်းလေးတွေထိမ့်သိမ့်နေရမှာအကျဉ်းသားတွေထိခိုက်ဒဏ်ရာရတာရှိမရှိရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်တွေမျိုးကလာတဲ့သတင်းတပ်ပုံတွေအရစစ်တွေထောင်အပြင်ဘက်မှာရဲတပ်ဖွဲ့အင်အား200လောက်တိုးချလာပြီးထောင်တွင်းမှာလည်းလူမျိုးရေးအင်အားတင်းကျပ်ထားကြောင်းသိရပါတယ်။2018အောက်တိုဘာလတုန်းကလည်းစစ်တွေထောင်တွင်စုပူမှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ